ရှမ်းပြည်နယ်မြောက်ပိုင်းမူဆဲမြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်မှာတနင်္လာနေ့ကစစ်ကောင်စီတပ်က MNDAA ကိုးကံတပ်စခန်းကို၄ကြောင်းကပါပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့မုံကိုဘက်မှာငြိမ်သက်နေပြီးဖောင်းဆိုင်ဘက်မှာတော့ဂျိုကြားပစ်ခတ်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုသားညုံကပြောပြပေးမှာပါရှင်
။စစ်ကောင်စီတပ်ဘက်ကမုံကိုဖောင်းဆိုင်ဒေသဘက်ကိုစစ်အာဖြစ်တင်းခဲ့ပြီးတဲ့နောက်ဒီလ10ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့ရကနေ23ရက်နေ့တနင်္လာနေ့မှာတော့လေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။တနင်္လာနေ့ကတနင်္လာနီးပါးတိုက်ခိုက်ခဲ့တဲ့နောက်ဒီကနေ့မှာတော့မုံကိုမြို့အနီးမှာငြိမ်သက်နေခဲ့တဲ့အကြောင်းမုံကိုဒေသခံက VOA ကိုပြောပါတယ
်။ဒီနေ့တော့ဘာမှမကြောက်ရဘူးဟ
ော။တနင်္လာနေ့ကတော့မုံကိုမြို့ပတ်ဝန်းကျင်မှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေရသလိုဖောင်းဆိုင်မန့်ရန်ဗန်မွေစတဲ့ကြေးရွာတွေဘက်မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဖောင်းဆိုင်ဘက်မှာတော့ပစ်ခတ်တံတွေကြားနေရတဲ့အကြောင်းဖောင်းဆိုင်အရှိတ်ကြီးရွာကဒေသခံတူကပြောပါတယ
်။ဟောဒီနေ့ချင်းရတော့မနေ့ကဟောအဲ့လိုပုံစံမျိုးတော့ဟောမနေ့ကလေးနဲ့ဟောပုံစံနဲ့ကြားဒါပေမဲ့ကျွန်တော်တို့လည်းမန်တော့အဲ့လိုဝေးတယ်နော်။ဇင်းနေရဖြစ်နေတယ်ဆိုတော့ဟောမန်းရလည်းပေါင်းဝေးမှာပဲတဲ့။ဖောင်းဆိုင်မှာလည်းလိုပဲဟောခဏပြစ်လိုက်မပြစ်လိုက်အဲ့ဒီလိုအဲ့လိုပဲနော်ဗျာ။
မန်ရန်နဲ့ပန်မိုးရွာဘက်ကဒေသခံတူကတော့ဒီကနေ့မန်ရန်ကြီးရွာဘက်မှာလည်းငြိမ်သက်နေတဲ့အကြောင်းပြောပါတယ
်ဒီနေ့ကချင်းရတော့ညင်းပါနဲ့ဒီနေ့ဘာသားမှမကြောက်ဘူးအဲမဏိယတို့လည်းပြင်းပြင်းထန်ထန်ပါတယ်မဏိယလည်း9နာရီစပြီးတော့အေးညလည်း9နာရီအဲကြာမှပြင်းတာအဲမဏိယဒီနေ့လုံးဖြစ်တာလည်းမဏိယအဲဒီနေ့ကတော့မဖြစ်ဘူးဒီနေ့ဒီနေ့ညင်းခံလာတယ်
MNDAA ကိုကတက်ဖွဲ့ကတော့တင်းလာနီကသူ့ရဲ့တက်စခန်းတွေကိုစစ်ကောင်စီရဲ့ခြေလျင်တက်တွေကမြေပြင်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လေကြောင်းကနေပြီးတော့တိုက်လေယာဉ်တွေနဲ့ဗုံးကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာဖော်ပြပါရယ်ကိုကတက်ဖွဲ့ရဲ့မန်ယန်စခန်းကို6ကြိမ်ထိုးစစ်ဆင်ခဲ့ကြောင်းနဲ့အခြားတက်စခန်း3ခုကိုလည်းလေကြောင်းပစ်ကူနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါရယ်စစ်ကောင်စီဘက်ကတော့ဒီလ10ရက်နေ့ကမုံကိုဒေသဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီးတော့17ရက်နဲ့12ရက်မှာတိုက်ပွဲမရှိတဲ့အကြောင်းသတင်းထုတ်ပြန်ပေမဲ့တနင်္လာနေ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။တချင်ထဲမှာလည်းပဲ2022ခုနှစ်မှာကြာအောင်မဲ့85နှစ်မြောက်စီရင်တုပြည်တော်စုနေအတွက်စစ်ကောင်စီရဲ့ညီညာရေးညှိနှိုင်းဆွေးနွေးရေးကော်မတီနဲ့တရုတ်နယ်စပ်အခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီလ၄ပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။